Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ2014ခုနှစ်ဇူလိုင်လ10ရက်နေ့အင်္ဂါနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ79.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးပါပါပါလက်စတိုင်းတွေဘက်ကရော့ကက်တွေနဲ့ပစ်ခတ်မှုတွေရပ်သွားအောင်မြေပြင်စီးနင်းမှုတွေလှုပ်ဆောင်ဖို့အတွက်အစ္စရေးကလေကြောင်းစစ်ဆင်ရေးတွေကိုလုပ်နေပါတယ်။တရုတ်ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေမှုတွေဟာပြဿနာတစ်ရပ်ဖြစ်နေတယ်လို့အမေရိကန်ဘက်ကပြောကြားလိုက်တာပါ။ဘရာဇီးလ်မှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဒီကနေ့အကျိုးဘိုးလူပွဲအတွက်ဘရာဇီးလ်နဲ့ဂျာမနီတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ကြီး
။ကောင်းပါပြီရှင်။တရင်းနေပြီမှာတော့မန္တလေးစုဘူအကျန်းဖတ်မှုကိုဥပဒေနဲ့ထိထိမိမိကင်တွဲမယ်လို့သမရဦးသိန်းစင်ရဲ့ပြောကြားချက်အပေါ်မှာတုံ့ပြန်ချက်တွေကိုအရင်ဆုံးတင်ပြပေးပါမယ်။တဆက်ထဲမှာပဲဒီရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စစ်မှုအပေါ်သဘောထားအမြင်တွေကိုစူးစီးတင်ပြပေးမှာဖြစ်ပြီးအဲ့ဒီအပြီးနားဆင်ကြရမယ့်သတင်းတစ်ပုဒ်မှာတော့
It seems that the US has a dual policy in respect to Myanmar because on the one hand they arecontinuing imposing sanctions
မြန်မာနဲ့ထိတွေ့ဆက်ဆံမှုတိုးလာတဲ့အမေရိကန်အစိုးရရဲ့မူဝါဒတွေပေါ်ကိုကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ဟောင်း Thomas O'Hagan ရဲ့သဘောထားအမြင်အပါအဝင်တခြားလူ့ခွင့်ရေးသမားတွေရဲ့ဒီသဘောထားအမြင်တွေကိုလည်းစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ဒါရီမတိုင်ခင်ခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုငင်းချန်တို့ကကြီးညာပေးကြမှာပါ။
ဟမတ်စစ်သွေးကြော်တွေဘက်ကရော့ကက်တွေနဲ့ပစ်ခတ်မှုတွေရပ်သွားစေဖို့အတွက်အစ္စရေးကမြေပြင်ကနေဝင်ရောက်စီးနင်းပြီးနှိမ်နင်းနိုင်အောင်အစ္စရေးကဂါဇာကမ်းမြောင်ဒေသကိုအင်္ဂါညကလေအကြောင်းထိုးစစ်တွေဆင်ခဲ့ပါတယ်။ဂါဇာနယ်စပ်နားမှာလည်းတန်ချက်ကကအများအပြားကိုချထားတယ်လို့မြေပြင်စစ်စင်ရေးတွေလုပ်ဖြစ်တဲ့အခါမှာလိုအပ်လာနိုင်တဲ့အရန်တပ်သားတွေကိုစုဆောင်းနေတယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်။အင်္ဂါနေ့အစောပိုင်းကဂါဇာကမ်းမြောင်ဒေသမှာရှိတဲ့အိမ်တွေနဲ့အင်ရော့ကက်တွေကိုပစ်ခတ်တဲ့စခန်းတွေအပါအဝင်နေရာပေါင်း50ကိုပိတ်မှတ်ထားပြီးလေချောင်းကကောရေချောင်းကပါတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့အစောပိုင်းမှာအစ္စရေးတောင်ပိုင်းကိုရော့ကက်နဲ့ပစ်ခတ်မှု8ကြိမ်ရှိခဲ့ပြီးတနင်္လာနေ့ကတော့ရော့ကက်ပေါင်း80ကြိမ်နဲ့ပစ်ခတ်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဌာနပြောခွင့်ရဒုဗိုလ်မှူးကြီးပီတာလာနာကပြောပါတယ်
။ Indeed, over the last few hours, the Israel has witnessed a huge barrage of rockets
ဂါဇာကမ်းမြောင်ဒေသကဟမတ်ရှေကအခုနိုင်ပိုင်းတွေအတွင်းမှာပဲရော့ကက်တွေနဲ့အကြီးကျယ်ပစ်ခတ်နေတာကိုအစ္စရေးတွေလက်တွေ့ကျုံနေရတာပါဒါကြောင့်လိုအပ်တာတွေအခုလုပ်နေတယ်လို့ထိုးစစ်အရှိန်ကိုမြင့်တင်သွားဖို့လုပ်နေပါတယ်လို့လည်းပြောသွားတာပါပါလက်စတိုင်းအာဏာပိုင်တွေကတော့သူတို့ဘက်ကဒီတိုက်ခိုက်မှုတွေကြောင့်လူ6ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်တချိန်ထဲမှာပဲအခုလိုတင်းမာမှုတွေနဲ့အန်ဒီယရီကြီးနေချိန်မှာနှစ်ဖက်အရင်စလိုမလုပ်ကြဘဲအရေးပဲရှိတဲ့လုပ်ရတွေကိုပဲလှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘဲရက်အိုဘားမားကအစ္စရေးကိုရောပါလက်စတိုင်းကိုပါတိုက်တွန်းလိုက်ပါတယ်
အာဖဂန်နစ္စတန်မှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကနေထွက်လာတဲ့အကြိုရလက်တွေအရအရှရ်ဂါနီအနိုင်ရတယ်လို့ညွှန်ပြနေပေမဲ့ပြိုင်ဘက်သမ္မတလောင်းအဗ်ဒူလာကလည်းသူအနိုင်ရရှိပါတယ်လို့ကြေညာခဲ့တာမို့နိုင်ငံရေးအခြေအနေတွေကပိုပြီးရှုပ်ထွေးလာပါတယ်။ဂါနီက7,000,000နဲ့ဦးဆောင်နေတယ်ဆိုတဲ့အကြိုရွေးကောက်ပွဲရလက်ကိုလက်မခံဘူးလို့ကပူးမျိုးတော်မှာသူ့ကိုထောက်ခံတဲ့သူတွေအများကြီးရှိမှာအဒူဘလာကပြောလိုက်ပါတယ်။ကလင်ကကြည့်အစိုးရကိုဘယ်တော့မှလက်မခံဘူးလို့ကြွေးကြော်လိုက်ပြီးသူကသာတန်တရားဖြစ်ပွဲမရှိအနိုင်ရသူဖြစ်တယ်လို့ပြောဆိုပါတယ်။နောက်ထပ်သမရလောင်းအရွေးခံခဲ့သူဖြစ်တဲ့ဟာဂျီမိုဟာမက်မိုဟာကက်ကလည်းဇွန်လ14ရက်မှာကျင်းပခဲ့တဲ့တကြောပြန်ရွေးကောက်ပွဲတွေမှာမဲခိုးပါတယ်လို့တိုင်တန်းထားတာတွေကိုအစိုးရကမဖြေရှင်းဘူးဆိုရင်စင်ပြိုင်အစိုးရဖွဲ့မယ်လို့ချိန်ချောက်လိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကတော့ဒီစင်ပြိုင်အစိုးရဖွဲ့မဲ့ကိစ္စကိုအလွန်စိုးရိမ်နေတယ်လို့ကပူးမျိုးတော်အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မူမမန်နာတွေကိုပြည့်ပြည့်စုံစုံတိတိကျကျစစ်ဆေးဖို့တောင်းဆိုလိုက်ပြီးအကြမ်းဖက်မှုတွေဒါမှမဟုတ်ဖွဲ့စည်းပုံအပြင်ဘက်ကနီးလန့်တွေလှုပ်ဆရာမလိုပါဘူးလို့မစ္စတာကယ်ရီကပြောဆိုလိုက်ပါတယ်။ဥပဒေပြင်ပကအာဏာရဖို့လှုပ်ဆောင်မှုတွေရှိလာရင်အာဖဂန်နစ္စတန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝန်းရဲ့ငွေအကြေးနဲ့လုံခြုံရေးထောက်ပံ့မှုတွေဆုံးရှုံးရလိမ့်မယ်လို့သူကသတိပေးလိုက်ပါတယ်။ဒီချိန်ထဲမှာပဲအာဖဂန်ရှေ့ပိုင်းမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးအသေးခံဘုံးကွဲသမားတို့အူကြောင့်အ ਨੇ စုံနိုင်ငံသားစစ်သား4ဦးအပါအဝင်လူ16ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါဗျာ
။ရ ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေဘက်ကလုံးဝလက်နက်ချမှာအပြစ်ခံရစေးရဲအတွက်ဆွေးနွေးမှုတွေကိုလုပ်နိုင်မယ်လို့ယူကရိန်းဆိုရကပြောကြားလိုက်ပါတယ်။လူပေါင်း400ကျော်တိဆုံးခဲ့ရတဲ့စုပူအကြမ်းဖက်မှုတွေဖြစ်ပွားနေတာ3လကြာခဲ့ပြီးတဲ့နောက်အခုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုယူကရိန်းဆိုရကထိန်းချုပ်နိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ရေးဝန်ကြီးဗယ်လာရီဟယ်လတီကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။စနေနေ့ကယူကရိန်းစစ်တပ်ကစလိုဗန်စ်မြို့ကိုသိမ်းပိုင်နိုင်ခဲ့တဲ့အတွက်ဒုန်းနက်စ်မှာတော့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေဟာပြန်လည်အာရုံနေကြပြီးအဲ့ဒီဒေသကကမ်းလမ်းမကြီးတွေတခြားမှာစစ်ဆေးဂိတ်တွေဆောက်အတားအဆီးတွေချနေကြပါတယ်။ယူကရိန်းစစ်တပ်ကလည်းစလိုဗန်ကနေဒုန်းစ်နက်ကိုဆက်ပြီးတိုက်ခိုက်ဖို့လုပ်နေပြီးမြို့နှမြို့ကိုဆက်သွယ်ထားတဲ့တရား၃ဆင့်ကိုဖောက်ခွဲဖျက်ဆီးခဲ့ပါတယ်။ဒုန်းစ်နက်နဲ့အနားကတဘုံတွေထိန်းချုပ်ထားတဲ့လူဟန့်စ်မြို့ကိုပိတ်ဆို့ဖို့အတွက်ပါစီစဉ်နေတယ်လို့ယူကရိန်းကာကွယ်ရေးဌာနကအရာရှိတွေကပြောကြားခဲ့ပါတယ်။
ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားအကျိုးဘောလုံးပွဲကိုဒီကနေ့မှာဘရာဇီးနဲ့ဂျာမနီတို့ဘယ်လိုဟော်ရီဇွန်တိုမြို့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။အင်ကွင်းအားသာချက်ရှိပေမဲ့လည်းအသင်းကောင်းဆောင်တီယာဂိုဆီလ်ဗာနဲ့နာမည်ကြီးရှေ့တန်းလူနေမာတို့မပါဝင်နိုင်တဲ့အတွက်ဂျာမနီအသာစီးရနိုင်တယ်လို့လေးလာသူတော်တော်များများကထင်မြင်ကြပါတယ်။ဆီလ်ဗာကအဝါကက်နှစ်ကက်ရပြီးတပွဲနိုင်ရပြီးနေမာကတော့ကြောယိုအက်တန်ရာကြောင့်ပါဝင်ကစားနိုင်မှာမဟုတ်ပါဘူး။တီယာဂိုကိုပေးကစားဖို့ဘရာဇီးကတောင်းဆိုတာကို FIFA ဘောလုံးကမ္ဘာဘောလုံးအဖွဲ့ချုပ်ကပယ်ချလိုက်ပါတယ်။နောက်ပြီးနေမာကိုဒူးနဲ့တိုက်ခဲ့တဲ့ကိုလံဘီယာနောက်တန်လူဝမ်ကာမီလိုဇူနီကာကိုလည်းအပြစ်ပေးအရေးယူမှုတွေမလုပ်ခဲ့ပါဘူး။ FIFA ကထုတ်ပြန်တဲ့သတင်းချက်မှာတော့ဒီအဖြစ်အပျက်ဟာဘောလုံးကန်တဲ့အချိန်မှာတာဝန်ရှိသူတွေကမြင်တွေ့ပြီးဖြစ်တာကြောင့်ဇူနီကာကိုအပြစ်ပေးလို့မရပါဘူးလို့ပြောသွားပါတယ်။ဒီကိစ္စအတွက်ဇူနီကာဟာအဝါကက်တောင်မရခဲ့ပါဘူး။ဂျာမနီနီးပြယိုအာကင်လူအနေကနေမာနဲ့တီအာဂိုတို့မကစားနိုင်တဲ့အတွက်သူစိတ်မကောင်းကြောင်းသူတို့မကစားနိုင်တဲ့အတွက်ဘရာဇီးအသင်းအနေနဲ့အစားထိုးလို့မရတဲ့ဆုံးရှုံးမှုဖြစ်ပါတယ်လို့ပြောပါတယ်။ပြီးတော့လူတွေကကမ္ဘာဖလားပွဲမှာအကောင်းဆုံးကစားသမားတွေကိုကြည့်ကြင်ပါတယ်လို့ပြောပါတယ်။ချိန်ထဲမှာပဲအခုလိုဘောလုံးပွဲတွေအတွက်ဘရာဇီးမှာကမ္ဘာဖလားလက်မှတ်တွေကိုမှောင်ခိုရောင်းဝယ်မှုနဲ့ဧည့်ခံကြိုဆိုရေးကုမ္ပဏီတစ်ခုကထိတ်တန့်အရာရှိတယောက်ကိုဖမ်းဆီးထိတ်သိမ်းလိုက်ပါတယ
်။ VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American နဲ့တရုတ်တို့ရဲ့နှစ်ပတ်လည်ဆွေးနွေးပွဲကိုမနေ့ကဗုဒ္ဓဖူးနေမှာဆက်ဖို့လုပ်နေချိန်မှာပဲတောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ရဲ့နည်းမြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေမှုတွေဟာပြဿနာတရလို့ American ဘက်ကပြောကြားလိုက်ပါတယ် American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ဗန်နိုင်းဝန်ကြီး Jack Lew တို့ဥဆောင်တဲ့ American အဖွဲ့နဲ့ဆွေးနွေးပွဲမှာတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားတင်းမာမှုဖြစ်ပွားစေတဲ့ရေပြင်ပိုင်နဲ့ပိုင်ဆိုင်မှုပြဿနာကိုအဓိကထားဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာ 9-dash line လို့ခေါ်တဲ့နယ်မြေတပ်မှတ်မြင့်ချပြီးတရုတ်ကနယ်မြေပိုင်ဆိုင်ကြောင်းကျင်းညာတာဟာရှုပ်ထွေးမှုတွေနဲ့အတူတင်းမာမှုတွေကိုဖြစ်စေတယ်လို့ဝန်ကြီးကယ်ရီနဲ့အတူလိုက်ပါလာတဲ့ American ထိပ်တန်းအရာရှိတူကပြောကြားခဲ့တာပါ။တရုတ်နဲ့အိန္ဒိယနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့အိန္ဒိယနိုင်ငံအများပြားနဲ့ American ပြည်ထောင်စုကစီးရေးပူးပေါင်းဆောင်ရွက်မှုတွေတန်တမန်ဆက်ဆံမှုတွေကိုတိုးပြီးလုပ်နေပေမဲ့ဒီအငင်းပွားနေမှုနဲ့ပတ်သက်ပြီး American ဘက်ကဘယ်ဘက်ကိုမှလိုက်မှာမဟုတ်ဘူးလို့ဆိုပါတယ်။အာရှနိုင်ငံအတော်များများကတော့တရုတ်ဟာသူ့ရဲ့ကြီးထွားလာတဲ့ဆင်အားကိုသုံးပြီးပင်လယ်ပြင်ဒေသပိုင်ဆိုင်မှုအတွက်လှုပ်ဆောင်နေတယ်လို့ပြောကြပါတယ်။
မြောက်ကိုရီးယားနိုင်ငံကိုတီထောင်တဲ့အဖိုးဖြစ်သူကင်အီဆွန်းသေဆုံးတဲ့နှစ်20မြောက်အခမ်းအနားကိုတက်ရောက်လာတဲ့ကင်ဂျုံအွန်းကိုထောင်းနေထောင်းနေနဲ့လမ်းလျှောက်လာတာမြင်လိုက်ရပါတယ်။စစ်အရာရှိတွေလက်ခုပ်တီးပြီးအားပေးနေတဲ့စင်အကြီးကြီးတစ်လျှောက်မစ္စတာကင်ထောင်းနေထောင်းနေနဲ့လမ်းလျှောက်သွားတာကိုအစိုးရသတင်းဌာနကတိုက်ရိုက်ထုတ်လွှင့်သွားပါတယ်။ဒါမျိုးအားနည်းနေပုံဟာခေါင်းဆောင်ကိုဖျားလို့ကိုးကွယ်တဲ့မြောက်ကိုရီးယားအတွက်ရှာရှာပါပါဖြစ်ပြီးဒဏ်ရာရနေတဲ့ပုံအတွက်ဘာအကြောင်းများပြချက်မှမပေးပါဘူး။ဒေါန်ဂူတက်ကတိုကမြောက်ကိုရီးယားအကြောင်းလေးလာနေတဲ့ပမောက်ခကင်ယုံဟွန်းကို VOA ကမေးမြန်းတဲ့အခါမှာတော့သူကဒါမျိုးထောင်းနဲ့ထောင်းနဲ့ဖြစ်နေတာဟာပြီးခဲ့တဲ့အပတ်စီရေးလေးကျင်ကမှာဒဏ်ရာရသွားတာဖြစ်နိုင်ပါတယ်လို့ရှော့ရှော့ပေါ့ပေါ့ပြောဆိုသွားပါတယ
်။ဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်တဲ့တိုင်ဖုန်းမုန်တိုင်းနီရိုဂူရီဟာ ဂျပန်နိုင်ငံတောင်ပိုင်းကအိုကီနာဝါကျွန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒေသခံတွေကတော့မိုးသက်လေပြင်းထန်တဲ့ကြီးမားတဲ့လှိုင်းလုံးကြီးတွေဒဏ်မခံရအောင်ဘေးလွတ်ရာခိုအောင်နေရပါတယ်။တိုင်ဖွန်းNiroguri ဟာအင်္ဂါနေ့အစောပိုင်းမှာနည်းနည်းအားပြော့သွားခဲ့ပေမယ့်အခုကြီးတနအီမိုင်150ကျော်နှုန်းနဲ့တိုက်ခတ်နေဆဲဖြစ်တယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်။တိမ်တောင်းချီတဲ့အိုကီနာဝါဒေသခံတွေကိုအာနာပိုင်တွေကဘေးလွတ်ရာကိုပို့ဆောင်ပေးခဲ့ပါတယ်။ဂျပန်တောင်ပိုင်းကအိုကီနာဝါဒေသမှာမုန်တိုင်းကြောင့်တက်ဆစ်မီးတွေပြတ်တောက်နေပါတယ်။အခုချိန်ထိတော့အပျက်စီးကြီးကြီးမားမားမရှိသေးဘူးလို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကပြောပါတယ်။အမေရိကန်ပြည်ထောင်စုကအိုကီနာဝါကျွန်းပါကြီးမှာရှိတဲ့သူ့ရဲ့ကာဒင်နာဒေတာအခြေစိတ်စခန်းကလေယာဉ်တွေကိုဘေးလွတ်ရာကိုပို့ထားပြီးအရာရှိတွေကိုစခန်းပြင်မှာထွက်ဖို့တတိပေးထားပါတယ် Direct from Washington The Voice
of America VOA အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုငင်းချန်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါရောင်းမယ်။ဇူလိုင်လ9ရက်နေ့ကသမ္မတဦးသိန်းစိန်ပြောသွားတဲ့အရေးပေါ်မင်ကိုနဲ့မှာလက်ရှိမန္တလေးမြို့ရဲ့အခြေအနေတွေကိုထိန်းချုပ်နိုင်အောင်ဆောင်ရွက်နေတဲ့အကြောင်းနဲ့အကြမ်းဖက်မှုတွေထဲမှာပါဝင်သူတွေကိုစုံစမ်းဖော်ထုတ်ပြီးပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပြောသွားပါတယ်။ဒီပြောဆိုချက်အပေါ်ကြိုးဆိုကြပေမဲ့တကယ်ပဲထိထိရောက်ရောက်အရေးယူနိုင်ပါမလားဆိုတာကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့မြန်မာအရေးစောင့်ကြည့်နေကြသူတွေကတန်တရားရှိနေကြပါတယ်အကြောင်းဆောင်ကတော့မတ်အင်ချင်းနိုင်ငံကစူးစီးတင်ပြပေးပါမယ်ရှင
်လက်ရှိမှာဘန်လင်းမြို့တင်ငင်းအေဂျင်စီအတွက်လုံလောက်တဲ့အဖွဲ့အစည်းများဖြည့်ဆည်းထားပြီးဖြစ်ပါတယ်လုံခြုံရေးအဖွဲ့အစည်းများရဲ့အကူအညီကိုရယူပြီးလိုအပ်တဲ့စီမံခန့်ခွဲမှုများကိုစနစ်တကျလုံဆောင်ရရှိပါတယ်အကြံဖတ်မှုအတွင်းမှာပါဝင်ခဲ့ကြသူများနဲ့ပြိပက္ခဖြစ်ပေါ်စေဖို့ရွယ်ချက်ရှိရှိဖန်တီးခဲ့သူများကိုလည်းစုံစမ်းဖော်ထုတ်ပြီးပြပြသားသားနဲ့ထိထိရောက်ရောက်အရေးယူဆောင်ရွက်သွားမှာဖြစ်ပါတယ်တွေးထိုးလုံဆောင်မှုများနဲ့အကြံဖတ်ဖြတ်စည်းမှုများကိုလည်းနိုင်ငံတော်အနေနဲ့လုံးဝသီးခံမှာမဟုတ်ဘဲချက်ချင်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းထပ်လောင်းပြောကြားပါတယ
်ဒါ့အပြင်ဒီလိုအကြံဖတ်လုပ်ရက်တွေကြောင့်နိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကျဆင်းခဲ့ရပြီးအမုန်းတရားဖြန့်ဖြူးမှုတွေကိုရပ်တန့်အောင်အရေးယူဆောင်ရွက်သွားမယ်လို့လည်းသမ္မတကပြောပါတယ
်။မိမိတို့ရဲ့ကိုကြိုးစည်းဝါးကိုရှေ့ရှုပြီးအတ္တကိုရှည်ရန်တင်လှုပ်ဆောင်ကြသူများရဲ့တွေးထိုးလှုပ်ဆောင်မှုများကြောင့်အပြစ်မဲ့ပြည်သူများနာကျင်ခံစားခဲ့ရပြီးနိုင်ငံတကာမှာတိုင်းပြည်ရဲ့ပုံရိပ်နဲ့ဂုဏ်သိက္ခာကိုညှို့နှံစေခဲ့ပါတယ်။ဒါကြောင့်ရွေချက်ရှိရှိနဲ့လူအတိုင်းဝိုင်းများအကြမ်းမှာအမုန်းတရားများပြန့်ပွားပြီးပြိပက္ခဖြစ်အောင်တွေးထူလှုပ်ဆော်ဖန်တီးမှုများတိုင်းပြည်ကိုဖျက်လို့ဖျက်စီးပြုတ်လုထားပဲဖြစ်ပြီးလူမျိုးဘာသာမျိုးမိမိတို့လူအဖွဲ့အစည်းတစ်ခုလုံးကိုအနိုင်ရကြောက်ရောက်စေမဲ့လူရများဖြစ်တဲ့အတွက်ပြပြသားသားကင်တွဲပြီးပြင်းထန်စွာအေးအေးယူဆောင်ရွက်သွားရမှာဖြစ်ပါတယ
်မကြာခဏဖြစ်နေတဲ့အကြမ်းဖက်မှုတွေကိုမြန်မာအစိုးရအနေနဲ့နိုင်နိုင်နင်းနင်းမထိန်ချုပ်နိုင်ဘူးဆိုရင်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာရှစ်ဆက်တိုးနိုင်မှာမဟုတ်ဘူးလို့မန္တလေးမြို့ကအထူးကြုံတွေကိုအနီးကပ်စောင့်ကြည့်နေတဲ့ HRW နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အာရှရေးရာညွှန်ကြားမှု Brad Adam က VOE ကိုပြောပါတယ
် You know even the people who realize that this is bad for Burma
ဒီလိုအကြမ်းဖက်မှုတွေဟာမကောင်းဘူးလို့မြင်ကြတဲ့လူတွေတောင်ဒီလိုကျူးလွန်မှုတွေကိုရပ်သွားအောင်မလုပ်နိုင်ပါဘူးရခိုင်ပြည်နယ်အပါဝင်တခြားနယ်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေမှာလည်းလုံခြုံရေးရဲအင်အားကိုလမ်းမပေါ်တွေမှာချထားတယ်ဆိုပေမဲ့လူအုပ်နဲ့မိရှုဖျက်ဆီးတာတွေကိုတားဆီးတာထိထိရောက်ရောက်မလုပ်ခဲ့ပါဘူး။နောက်ပြီးတည်ဆုံးခဲ့ရတဲ့သူတွေအတွက်လည်းဘယ်သူတွေကျူးလွန်ခဲ့တယ်လဲဆိုတာကိုဖော်ထုတ်အရေးယူတာမျိုးလည်းမတွေ့ရပါဘူး။ဒါကြောင့်မြန်မာအစိုးရဟာဒီအကြမ်းဖက်မှုတွေကိုတကယ်ပဲရပ်တန့်စေချင်သလားဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။
အခုလိုနိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေချိန်မှာနိုင်ငံအနှံ့အမုန်းတရားပြန့်ပွားရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေသူတွေကိုထိထိရောက်ရောက်နဲ့ထင်သာမြင်သာအရေးယူဖမ်းဆီးတာမျိုးအခုချိန်ထိမရှိသေးဘူးလို့သတင်းစာစီရာဦးစီသူအောင်မြင့်ကထောက်ပြပါဗျာ။
ကျွန်တော်တို့တေချာပေါက်ပြောနိုင်တာတစ်ခုကတော့ရခိုင်ပြည်နယ်မှာစပြီးတော့ဖြစ်ခဲ့စဉ်ကတည်းကဒီနေ့ချိန်ထိဒါအချိန်ကာလတော်တော်ကြာသွားပြီ။နောက်ဟိုရခိုင်ကနေပြီးတော့ဆင်းဆင်းကူးဆက်လာလိုက်တာရှမ်းပြည်တို့ရန်ကုန်တိုင်းတို့ပဲခူးတိုင်းတို့ဒီမန္တလေးတိုင်းတို့အကုန်လုံးအခုမန္တလေးမြို့တော်မှာတော့ဖြစ်တာပေါ့နော်ဆိုတော့ဒီဟာတွေမှာကျွန်တော်တို့ထေချာပေါ့ပြောနိုင်တာတစ်ခုကတော့အစိုးရကကောင်းကောင်းမကင်တွေ့ဘူးဆိုတာတော့အရန်ရှင်းလင်းတယ် ဥပမာဒီအမုံတရားနဲ့ပတ်သက်တဲ့ဟာကိုဆိုရင်ဘာမှသွားတော့မှဟိုသွားတိုးတာထိတာမလုပ်တော့ပူပြီးတော့ဆိုးလာတယ်ပူပြီးတော့မှဟိုဥစ္စာဖြစ်လာတော့ပေါ့နော်ပူပြီးတော့မှဟိုကြမ်းတမ်းလာတာပေါ့ပြောတာဆိုတာလှုပ်ဆော်တာတွေကပူပြီးတော့ပြောင်ကျလာတယ
်တဆက်သေးပဲသမရဦးသိန်းစိန်ပြောဆိုခဲ့တဲ့မိကုန်းနဲ့ပတ်သက်လို့လဲသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်သမရကကျတော့သူပြောတာအကျင်ကြီးရဲ့များနေပြီလေများနေတဲ့ခါကျတော့အော်တမန်ပြည်သူတွေကတော့ဘယ်သူမှဟိုယုံတယ်ဆိုတာသိပြီးတော့မတွေ့ရဘူးဒါတစ်ချိန်နှစ်ချိန်သုံးချိန်လေးချိန်ရှိသွားပြီပေါ့အဲ့တော့ဒီတစ်ချိန်ကြားတဲ့ခါကျတော့တကယ်မလုပ်ဘူးဆိုရင်တော့ဒါသူ့အတွက်လည်းဟိုနာမည်ပြက်စရာဖြစ်မယ်နောက်ဒုတိယတစ်ခုကတော့ခုနကတော့ဒီအမုံတရားလှုံ့ဆော်နေတယ်ဆိုတာက Facebook တစ်ခုထဲမှာမဟုတ်ပါဘူးတကယ်တကယ်ကျတော့စာရွက်တွေနဲ့လည်းကမ်းတာတွေရှိတယ်ပြီးတော့မှ V9 ကြီးတွေထောင်ပြီးတော့မှအဲ့ဒါလုတာတွေရှိတယ်ပြီးတော့မှလူလူထဲမှာတရားပြောင်ပြောင်တင်းတင်းဟောတာတွေရှိတယ်နောက်အဲ့ဒီဟောပြောချက်တွေကိုအတန်ဖိုင်နေဗီဒီယိုဖိုင်နေနဲ့ဓာတ်ပြားတွေနဲ့တဆင့်သေးသေးချာချာဖြန့်ဖြူးတာတွေရှိနေတယ်အရှိနေတဲ့အခါကျတော့အဲ့ဒါတွေအကုန်လုံးကိုအေးအေးယူဆောင်ရွက်မှုမလုပ်ဘဲနဲ့တော့ဒီမိဘကြီးကပျောက်မသွားဘူ
းဇူလိုင်လ၁ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့မန္တလေးမြို့ကအကျန်းဖက်ပဋိပက္ခတွေမှာတန်တရားရှိသူ16ဦးအပါအဝင်ပုံမှန်144ညမထွက်ရအမိန့်ကိုဖောက်ဖျက်သူစုစုပေါင်း362ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါရယ်လူတမ်းမှုနှစ်မှု၊နာကျင်စေမှုသုံးမှု၊မိရှုံမှုတမှုစတာတွေအတွက်တန်တရားရှိသူတွေကတော့အာဏာပိုင်တွေကစုံစမ်းနေစေဖြစ်တယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။မန္တလေးမြို့ကအကြမ်းဖက်မှုမှာလူနှစ်ဦးသေဆုံးပြီးလူတဒါဇင်ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင
်။အင်တာနက်ခေတ်မှာဆက်သွယ်မှုတွေတိုးတက်လာနေတာနဲ့အမျှသတင်းတွေရောသတင်းမဟုတ်တာတွေရောပိုပြီးမြင်မြန်ဆန်ဆန်ပြန့်နှံ့လာရကမကြာခဏပြဿနာတွေပေါ်လာတတ်တာဟာဘာကြောင့်မလဲပြဿနာတွေမဖြစ်ဖို့ဆိုရင်ဘာတွေလုပ်တင်တယ်လဲဆိုတာကိုအင်္ဂါနေ့ညတိုင်းရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0123923255554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ mp3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ည9:00နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။2012ခုနှစ်ကစလို့လူမျိုးရေးနဲ့ဘာသာရေးဆက်နွယ်နေတဲ့ပြည်ပခါတွေဖြစ်ပွားခဲ့ရာရခိုင်ပြည်နယ်မှာအခြေအတင်ငင်းပွားပွဲကိစ္စရပ်တစ်ခုဖြစ်တဲ့နိုင်ငံသားစီးစစ်ရေးလုပ်ငန်းတွေကိုမြန်မာလူဝင်မှုကြီးကြပ်ရေးဌာနကစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။နိုင်ငံသားခံယူနိုင်권ရှိမရှိဆိုတာကိုခွဲခြားသိရှိနိုင်ဖို့အခုလိုစီးစစ်မှုတွေလှုပ်ဆောင်နေတာလို့အစိုးရကပြောပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်မှာအခြေချရောက်ရှိနေတဲ့ရိုဟင်ဂျာအများစုကတော့သူတို့တွေကိုတရားမဝင်ရောက်ရှိလာသူတွေအဖြစ်သတ်မှတ်ခံရမှာကိုစိုးရိမ်မကင်းဖြစ်နေကြတာကိုတွေ့ရတယ်လို့ဘန်ကောက်မှာရှိတဲ့ VOA အရှေ့တောင်အာရှသတင်းဌာနက Gravial Polish သတင်းပေးပို့ထားတာကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်ရှိနိုင်ငံမဲ့ဖြစ်နေကြတဲ့မွတ်စလင်ဒုက္ခသည်အများစုတို့ဟာသူတို့ကိုသူတို့ရိုဟင်ဂျာတွေရဲ့လို့အတိအမှတ်ပြုပြောဆိုကြတာဖြစ်ပါတယ်။ဒီသုံးနှုန်းကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများကလည်းအဲ့ဒီနေရာမှာရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းရမှာလက်ခံအသုံးပြုခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာစုရကတော့ရိုဟင်ဂျာအလုံးကိုအတိအမှတ်မပြုဘဲသူတို့တွေကိုဘင်္ဂါလီတွေအဖြစ်ရည်ညွှန်းမှတ်ပုံတင်ဖို့ညွှန်ကြားခဲ့တာလည်းဖြစ်ပါတယ်။ဥရှိမောင်ဟာလွတ်တော်ကုဆတ်တူဦးဖြစ်ပြီးရိုဟင်ဂျာတူလည်းဖြစ်ပါတယ်။သူဆိုရခိုင်ပြည်တွင်းရှိမွတ်စလင်အများစုတို့ကဘင်္ဂါလီတွေအဖြစ်မှတ်ပုံတင်ဖို့တွန့်ဆုံကြတာတွေ့ရပြီးတကယ်လို့အဲ့လိုမှတ်ပုံတင်ရင်နိုင်ငံသားဖြစ်ခံယူခွင့်အခွင့်အလမ်းကိုသွားထိခိုက်စီမှာစိုးရိမ်ကြတာတွေ့ရတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာမျိုးဆက်ပေါင်းများစွာနေထိုင်ခဲ့ကြသူတွေတချို့အပါအဝင်နဲ့နိုင်ငံမဲ့ဖြစ်နေကြတဲ့လူသန်းကျော်တို့အနေနဲ့နိုင်ငံသားစီစစ်တဲ့လူငန်းစစ်နဲ့ပတ်သက်လို့ယုံကြည်မှုမရှိတာတွေ့ရတယ်လို့ဦးရှိမောင်ကပြောပါတယ
်။ If you are Bengali, the procession will be as for foreigners according to 1992 law. I think therefore.
1982ခုနှစ်ဥပဒေအရသူတို့တွေကိုဘင်္ဂါလီတွေလို့သတ်မှတ်ရင်ဒီနိုင်ငံသားစီစီရေးစနစ်အရသူတို့တွေဟာနိုင်ငံခြားသားတွေအဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနယ်စပ်ရေးရလုံခြုံရေးကလူဦးရေသကောင်စင်းကောက်ခံစဉ်တုန်းကလိုပဲသ တို့တွေဟာဘင်္ဂါလီတွေရဲ့လို့သူတို့ကိုသူတို့သတ်မှတ်ပြောဆိုရာရောက်စီပါတယ
်။နိုင်ငံသားစီစီယာမှာစိုးရိမ်မကင်းဖြစ်မှုတွေကိုသူ့အနေနဲ့လွှတ်တော်မှာတင်ပြထားတဲ့အကြောင်းနဲ့ဒီကိစ္စကိုဆွေးနွေးဖို့ကလွှတ်တော်မှာမဆုံးဖြတ်ရသေးတဲ့အကြောင်းလေးဦးရှိမောင်ကပြောပါတယ်။နိုင်ငံသားစီစီရေးလုံငန်းမှာပထမဦးဆုံးလူဝင်မှုကြီးကြပ်ရေးဌာနမှာမှတ်ပုံတင်ဖို့လိုကြောင်းနဲ့နောက်မှအစိုးရကော်မတီတရက်ကအဲ့ဒီရှောက်ထားသူတဦးချင်းစီရဲ့တက်သေးအထောက်အထားတွေအရာနိုင်ငံသားခံယူခွင့်ရှိမရှိကိုဆုံးဖြတ်မှာဖြစ်တယ်လို့သိရပါတယ်။ရိုဟင်ဂျာအများစုဟာအစိုးရကထုတ်ပေးတဲ့မှတ်ပုံတင်ကပ္ပရားတွေမရှိကြတဲ့အတွက်ကြောင့်ကြေးရွာအခြေအကျတွေကထုတ်ပေးတဲ့ထောက်ခံစာတွေရအစိုးရကော်မတီတွေအနေနဲ့စီစစ်အကဲဖြတ်ကြရမှာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုအစိုးရကဘင်္ဂါလီတွေဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေကြေးရွာတကြီးတွေရဲ့ထောက်ခံမှုအပေါ်အခြေခံပြီးနိုင်ငံသားခံယူခွင့်ရရှိဖို့ကခက်ခဲလိမ့်မယ်လို့ရိုဟင်ဂျာအများစုကယူဆထားကြတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားကြီးဌာနရဲ့2014လွတ်လပ်စွာဘာသာရေးကိုယ်ကွယ်ခွင့်အစည်းအဝေးခန်းဆာမှာမြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားသလိုပြည်ပမှာရောက်နေတဲ့ဒုက္ခသည်များပြဿနာကိုလည်းရေရှည်ခံမဲ့အပြေရှာနိုင်ရေးတွေလည်းတိုက်တွန်းထားတာဖြစ်ပါတယ်။မက်သျူးစမစ်ဟာ Fortified Rights Corps လူခွေအဖြစ်ပြီးဆိုင်ရာနိုင်ငံတကာအဖွဲ့ရဲ့ညွှန်ကြားမှုဖြစ်ပါတယ်။အနာဂတ်မှာပြည်ပခန့်ထမမဖြစ်ပွားရလေအောင်ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခံယူခွင့်ပေးဖို့သူကတိုက်တွန်းခဲ့ပြီးတခြားနိုင်ငံကအစိုးရတွေအနေနဲ့လည်းဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကိုဝိုင်းဖိအားပေးကြဖို့သူကပြောပါတယ
်။ The fact that the Immigration Department is handling this issue is indicative of the perception that all Rohingya come from Bangladesh. You know, immigration is an issue on all of Myanmar.
ဒီကိစ္စကိုလူဝေမှုကြီးကြပ်ရေးဌာနကကင်တွယ်နေတာကိုကြီးချင်းအဖြစ် Rohingya အားလုံးကဘင်္ဂလားဒေ့ရှ်ကလာရောက်ကြတယ်ဆိုတဲ့အချက်ကိုရည်ညွှန်းရရောက်ပါတယ်။လူဝေမှုကြီးကြပ်ရေးဌာနဟာမြန်မာနိုင်ငံရဲ့နေဆက်အားလုံးမှာပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လို့ Rohingya တွေကိုနိုင်ငံသားမဟုတ်ဘူးလို့ခြုံမိညင်းဆိုတာ Rohingya ဟာတိုင်းရင်းသားမဟုတ်ဘူးလို့ညင်းတာတွေကြောင့်ကျွန်တော်တို့ဒီနှစ်နှစ်အတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေကိုလည်းတွေ့ရပါတယ
်။မကြာမီကဖွဲ့စည်းလိုက်တဲ့ရခိုင်အမျိုးသားရေးပါတီကအဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာအေးမောင်လူရခိုင်နိုင်ငံရေးခေါင်းဆောင်တွေကတော့နိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုထောက်ခံကြတာတွေ့ရပါတယ်။ရခိုင်အမျိုးသားရေးပါတီကဒေါက်တာအေးမောင်က
We also accept this process. We also demand all Bengalis to go this existing
ဒီနိုင်ငံသားမှတ်ပုံတွေကပြထုတ်ပေးဖို့အစီအစဉ်ကိုကျွန်တော်တို့လက်ခံပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂါလီအားလုံးအနေနဲ့တည်စေနိုင်ငံသားဆိုင်ရာဥပဒေအရနိုင်ငံသားစီစစ်ခံကြဖို့ကျွန်တော်တို့တောင်းဆိုပါတယ်။အဲ့ဒီထဲမှာတချို့ရာဂိုင်းနှုံးကတော့မှတ်ပုံတင်ကပ်ပြားရကြမှာဖြစ်ပါတယ်
။2012ခုကစလို့မြန်မာနိုင်ငံတွင်မွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်တွေကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်လေလူရာနဲ့ချီတည်ဆုံခဲ့ပြီးလူတောင်းပေါင်းများစွာတို့ဟာလေအခြေအနေဆိုးရွားထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါလိမ့်ရှင်။
ဒေါ်လာလာတန်ရဲ့စူးစီးတင်ပြချက်ပါရှင်မြန်မာအပေါ်မှာကျင့်သုံးနေတဲ့အမေရိကန်ရဲ့မူဝါဒတွေအပေါ်သဘောထားအမြင်တွေကိုလည်းစူးစီးတင်ပြပေးပါအောင်မယ်မကြာသေးခင်နှစ်တည်းအတွင်းပြောင်းလဲတွေလှုပ်လာတဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံလာတဲ့အမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းတွေလည်းဝင်ရောက်လုပ်ကင်လာတာမှာအခုနောက်ဆုံးနာမည်ကျော်အဝတ်အထည်ကုမ္ပဏီ Gap လည်းပါဝင်လာပါတယ်ဒါပေမဲ့လည်းအပြောင်းလဲတွေတက်တန်းနှုန်လှသေးတဲ့မြန်မာနိုင်ငံနဲ့ဆက်ဆံမှုတွေတိုးမြင့်လာနေတဲ့အမေရိကန်အစိုးရရဲ့မူဝါဒအပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေကတော့မေးခွန်းထုတ်နေကြတာပါဒီအကြောင်း Writers သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံနဲ့နိုင်ငံရေးတန်တမာရေးသာမကစီးပွားရေးအရပါအဆက်ဆက်တွေတိုးမြင့်လာနေတဲ့အမေရိကန်ကနာမည်ကျော်အဝတ်ထည်ကုမ္ပဏီ Gap နဲ့သူ့ရဲ့လုပ်ငန်းခွင်တွေဖြစ်ကြတဲ့ Old Navy Banana Republic စတဲ့လုပ်ငန်းတွေလည်းပထမဆုံးအကြိမ်ဖြစ်ဝင်ရောက်လာကြတာပါ Massachusetts စစ်မှုတပ်သူကပမောက်ခ David Sinchi Levy ကတော့လူအောက်ကဈေးချိုတဲ့နေရာတွေကိုရှာဖွေနေကြတဲ့ American company တွေအနေနဲ့ Gap တာမကနောက်ထပ်ဝင်လာကြမယ့်အလားအလာတွေတွေ့နေရတယ်လို့သုံးသပ်ပါတယ
် These are product where labor cost relative to the product value is high These are light products so logistics cost is relatively
ကုန်ပစ္စည်းတန်ဖိုးဟာလူအောက်ခအပေါ်မူတည်နေတဲ့ထုတ်ကုန်မျိုးတွေတင်ပို့ရမှာသိပ်မကြီးမားတဲ့ပေါ့ပါပါလုပ်ငန်းမျိုးတွေပါဒါကြောင့်လည်းပဲလူအားကဈေးသက်သာတဲ့နေရာတွေတိုင်းပြည်တွေကိုရွှေ့ကြမှာပါ
ဒုက္ခလာစားတဲ့လုပ်ငန်းခွင်အခြေအနေတွေတိုးတက်ဖို့အလုပ်သမားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေမကြာခဏကြုံနေရတဲ့မြန်မာနိုင်ငံမှာအနေဆုံးဒုက္ခလာစားတတ်မှတ်နိုင်ရေးလွှတ်တော်ကဥပဒေထည့်ချမှတ်နိုင်မှုဆွေးနွေးနေဆဲဖြစ်ပါတယ်အိန္ဒိယတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတော့အထက်ကျုပ်ဆက်ယုံမတော်တဆမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ဒုက္ခလာစားတွေတိုးလာရကနိုင်ငံတကာလုပ်ငန်းတွေ မြန်မာနိုင်ငံလိုလူဟောကဈေးကျတဲ့ဈေးကွက်တစ်တီကိုရှာဖွေလာနေကြတာလို့ပမောက်ကဒေးဗစ်စင်ချီလေဗီကပြောပါတယ
် It's easy to move manufacturing from one location to another location.It used to be that we saw a move in China inland.
ကုန်ထုတ်လုပ်ငန်းတွေတနေရာကတနေရာကိုရှွေ့ရတာကလွဲပါတယ်။ကုန်ကြမ်းစည်ချွေတာဖို့တရုတ်နိုင်ငံအတွင်းပိုင်းကိုရှွေ့ခဲ့ကြတာတွေ့ရသလိုပဲအခုဆိုလို့ရှိရင်တရုတ်နိုင်ငံအတွင်းပိုင်းကနေပြီးတော့အလုပ်သမားစည်တက်တာတဲ့တခြားတိုင်းပြည်တွေဘက်ကိုလှည့်လာကြတာပါ
။မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ပြီးသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပိတ်ဆို့တန်ခတ်မှုအများစုကိုဖယ်ရှားပေးခဲ့တဲ့အမေရိကန်က Ford General Electric တို့လိုကုန်ထုတ်လုပ်ငန်းတွေကအစ Hilton, Coca-Cola စတဲ့ဝန်ဆောင်မှုနဲ့စားတောက်ကုန်လုပ်ငန်းတွေအစုံတစ်ဖွဲ့ဝဲဝင်ရောက်လာနေကြတာပါ။ဒါပေမဲ့လည်းလက်နက်ကိုင်ပရိကတ်တွေသူထွက်တန်ရုံဒီကုန်းတွေမကြာခဏပေါ်ပေါက်နေတဲ့မြန်မာနိုင်ငံဟာစီးပွားရေးလုပ်ငန်းတွေစိတ်ချလက်ချလောက်ကန်နေမှုမလွယ်သေးဘူးလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ဟောင်း Thomas Oe Quintana ကမြင်ပါတယ
်။ There is no rule of law in Myanmar.Those people who will work in the factory could not
မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိပါဘူးဆဲယုံတွေမှာအလုပ်လုပ်ကြမဲ့သူတွေဟာလည်းသူတို့အခွင့်အရေးတွေကာကွယ်ပေးနိုင်မဲ့လွတ်လပ်ပြီးဗတ်မလိုက်တဲ့တရားရုံးဆိုတာမျိုးနဲ့အလန်းဝေးနေစေပါအ
မေရိကန်သမ္မတဘရက်အိုဘားမားကတော့ဒီလိုလူ့ခွင့်ရေးလှုပ်ရှားသူတွေရဲ့စိုးရိမ်ပူပန်မှုတွေကြောင့်လည်းပိတ်ဆို့တန်ခတ်မှုတချို့ကိုဆက်လက်ထားရှိနေရတာဖြစ်တဲ့အကြောင်းပြောဆိုထားပါတစ်ချိန်တည်းမှာပဲအမေရိကန်ကစီးပွားရေးဆက်ဆံရေးတိုးမြှင့်နိုင်ရေးရည်ရွယ်ပြီးအမေရိကန်ကုသရေးဝန်ကြီးဝန်ကြီးပနီပရစ်ကမြန်မာနိုင်ငံကိုမကြာခင်ရင်တုန်းကပဲတွားရောက်ခဲ့ပြီးအစိုးရထိတ်တန့်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။လူခွေထူးခုစလေဟောင်းကင်တာနာကတော့အမေရိကန်ရဲ့တိတိဆက်ဆံရေးမူဝါဒမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ
်။ It seems that the US has a dual policy in respect to Myanmar because on the one hand they are continuing imposing sanctions.
မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒကဆန်နှမျိုးဖြစ်နေပုံရပါတယ်။တစ်ဖက်မှာပိတ်ဆို့တန်ခတ်မှုတွေဆက်ထားပြီးနောက်တစ်ဖက်မှာကျတော့အမေရိကန်ကုမ္ပဏီတွေလုပ်ငန်းတွေဝင်လုပ်ပြီးအခြေချနိုင်အောင်ပြင်ဆင်မဲ့အခြေအနေတွေဖန်တီးပေးနေပါတယ
်။ဘလို့ပဲဖြစ်ဖြစ်အမေရိကန်လုပ်ငန်းတွေဟာမြန်မာနိုင်ငံအတွက်တစ်ဖက်တစ်လမ်းကအကျိုးပြုနိုင်တယ်လို့လည်းလူ့ခွင့်ရေးထုတ်ကိုယ်စရကယုံကြည်ထားတာပါ။မြန်မာနိုင်ငံကိုပထမဆုံးဝင်ရောက်လာတဲ့နိုင်ငံတကာထယ်ရုပ်လုပ်ငန်းတစ်ခုဖြစ် GAP ကတော့မြန်မာနိုင်ငံမှာထုတ်တဲ့ပစ္စည်းတွေကိုဒီနှစ်ထဲမှာပဲဈေးကွက်မှာစတင်ဖြန့်ချိနိုင်မှုစီစဉ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးစုစည်းတင်ပြပေးခဲ့တာပါရှင်။အင်ကာနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။Asia Set 7 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။အခုကတော့ချန်နီသေးတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ရှင
်။ဟာမတ်စ်တွေးချော်ရီဘက်ကရော့ကက်နဲ့ပစ်ခတ်မှုတွေရပ်သွားစေဖို့အတွက်အစ္စရေးကမြေပြင်ကဝင်ရောက်စီးနင်းပြီးနှိမ်နင်းနိုင်အောင်ဂါဇာကမ်းမြောင်ဒေသကိုအင်္ဂါညမှာလေကြောင်းထိုးစစ်တွေဆင်ခဲ့ပါတယ်။ဂါဇာနယ်စပ်နားမှာလည်းတန်ကြပ်ကာကအများပြားချထားသလိုမြေပြင်စစ်ဆင်ရေးတွေလုပ်ဖြစ်တဲ့ကလိုလာရင်လိုရင်တုံးဖို့အတွက်အရန်တပ်သားတွေစုဆောင်းနေပါတယ်။ပါလက်စတိုင်းအင်္ဂါနေ့အစောပိုင်းကအစ္စရေးတောင်ပိုင်းကိုပါလက်စတိုင်းတွေဘက်ကရော့ကက်နဲ့ပစ်ခတ်မှု၈ကြိမ်ရှိခဲ့ပြီးတနင်္လာနေ့မှာတော့ရော့ကက်ပေါင်း80ကျော်နဲ့ပစ်ခတ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရွေးကောက်ပွဲကနေထွက်လာတဲ့အကြိုရလက်တွေအရအာရှရဂါနီအနိုင်ရတယ်လို့ညွှန်ပြနေပေမဲ့ပြန်ပြသမရလောင်းအဗ္ဒူလာအဗ္ဒူလာကလည်းသူ့နိုင်ရတယ်လို့ကြေညာတာမို့နိုင်ငံရေးအခြေအနေပိုရှုပ်ထွေးနေပါတယ်။အမေရိကန်နဲ့တရုတ်တို့ရဲ့နှစ်ပတ်လည်ဆွေးနွေးပွဲကိုမနေ့ဖန်ဗိုလ်တပူးနဲ့စတင်မှုလုပ်နေချိန်မှာပဲတောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်နယ်မြေပိုင်ဆိုင်မှုအငင်းပွားမှုကပြဿနာတရလို့အမေရိကန်ကပြောပါတယ်။ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားအကျိုးဘိုးလူပွဲကိုဒီကနေ့မှာဘရာဇီးနဲ့ဂျာမနီတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဘယ်လ်ဂျန်ဘရာဇီးဘက်ကအားတာချက်ရှိပေမဲ့အသင်းခေါင်းဆောင်နဲ့နာမည်ကြီးရှေ့တန်းလူမပါတဲ့အတွက်လိလာသူအတော်များများကဂျာမနီနိုင်နိုင်တယ်လို့တွက်နေကြတာပါ
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်။ View American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျမကသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.